ယခင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုကိုထပ်မံဖျက်ထားလိုက်ပြီးနောက်လက်နက်ကန်ပြပကတ်တွေအတွင်းအရသာတွေထိရသေးဆုံးနေတဲ့ပုံစိုးရိမ်နေကြောင်းကုလသမဂ္ဂထုတ်ခုစေတွေကပြောဆိုလိုက်ကြပါတယ်။ကြီးထွားလာနေတဲ့ပြပကတ်တွေရဲ့တန်းကိုကလေးတွေပေါဝင်အရသာတွေခံစားနေရတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာထုတ်ခုစေရန်ကြီးလီနဲ့အတူပြည်တွင်းဒုက္ခသည်ဆိုင်ရာလူ့ခွင့်ရေးထုတ်ခုစေလဲစစ်စီလီယာဂျမန်နက်စ်တမရီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကာကွယ်မြင့်တင်ရေးဆိုင်ရာထုတ်ခုစေဒေးဗစ်ကေးနဲ့လူနည်းစုရေးရာထုတ်ခုစေဖန်နန်ဒေဗန်နက်စ်တို့အင်္ဂါနေ့ကပူထွက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီလက်စံကဆက်လို့ရခိုင်ပြည်နယ်ကမြို့နယ်၄မြို့နယ်နဲ့ချင်းပြည်နယ်ဖလောဝမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးနောက်တစ်ချိန်ဖျက်ထောက်ခဲ့ပြီးတော့တိုက်ပွဲတွေကြားတိစုံသူရဲသား9ဦးထဏ်မင်းရှိနေပြီးရိုင်ဂျာ3ဦးပါဝင်တဲ့ကြောင်းခိုင်လုံတဲ့သတင်းတွေရရှိထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ပူစီတော်မြို့နယ်မှာရှိတဲ့စာသင်ကျောင်းမှာလက်နက်ကြီးကြီးထိမှန်တန်ရာရသူကလေးတွေပါဝင်မခြားသေးရင်ကထိရိုက်တန်ရာသူ50လောက်တိရှိတယ်လို့လည်းပြောဆိုထားပါတယ်ကလေးတွေထိရိုက်တိဆုံးတဲ့ပေါ်စိုးရင်ကျောင်းနဲ့အရသားတွေစာသင်ကျောင်းတွေဖုံးကြီးကျောင်းတွေကိုပါတိုက်ခိုက်နေရတဲ့ဟာလူစားချင်းစာနာရမယ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရောက်ကြောင်းလည်းပြောဆိုထားတာပါသစ္စာမှုတွေအားလုံးအနေနဲ့နိုင်ငံတကာလူစားချင်းစာနာမှုနဲ့လူ့ခွင့်ဥပဒေတွေကိုလေးစားလိုက်နာဖို့အရသားတွေကိုကောက်ွယ်ပေးဖို့အင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်။ရွှေချင်ရည်နဲ့ပတ်သက်လို့မြန်မာနိုင်ငံကလိုင်းနာဆောင်ရွက်ရမယ့်ကြားပြတ်ဆုံးဖြတ်ချက်တရက်ကိုပြည်ပြည်ဆိုင်ရာတရားရုံး ICJ ကချမှတ်ထားတဲ့အကြောင်းလေးထုတ်ပြန်ချက်မှာသတိပေးထားတာပါ။ရွှေချာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာဆွေးနွေးတော့ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်တာမရှိတဲ့အကြောင်း ICJ မှာခုခံချေပါထားတာဖြစ်ပါတယ်။